မြန်မာနိုင်ငံအစိုးရတဲ့အပြောင်းလဲကာလဒီမိုကရေစီပေါ်ဆောင်မဲ့အချိန်အမျိုးသားပြန်လဲတင်မြင်ရေးလမ်းကြောင်းကိုရွေးချယ်တဲ့အခါစစ်အစိုးရဆက်ဆက်လူ့အခွင့်အရေးချိုးဖောက်ခံခဲ့ရတဲ့တိုင်းရင်းသားပြည်သူလူထုအတွက်စစ်မှန်တဲ့တရားမျှတမှုရဖို့နဲ့နောက်အနာဂတ်မှာဒီလိုမျိုးတရားမဲ့ပြုကျင့်မှုတွေထမလို့အောင်အပြေရှားကြဖို့အလေးနဲ့လှုံ့ဆော်မှုလိုအပ်တယ်လို့လူ့အခွင့်အရေးလှုံ့ရှားသူတ ဖျက်ဆီးခဲ့ရသူတွေမှာရောမှေ့ပြစ်နိုင်ဖို့အသင့်ရှိနေပြီလားဆိုတဲ့အမြင်တွေကိုမဆုမုံကစူးစီးတင်ပြပေးထားပါရရှင်
ဟုတ်ကဲ့ပါရှင်2015ရွေးကောက်ပွဲအပြီးနိုင်ငံအုပ်ချုပ်ရေးအပြောင်းအလဲကာလမှာတိုင်းပြည်ရဲ့အကျိုးကိုထိခိုက်ဆုပ်ယုပ်စေနိုင်တဲ့အညှိုးအတင်းနဲ့အာဃာတတရားမိမိမှာလုံးဝမရှိဘဲအနာဂတ်မြန်မာနိုင်ငံတော်အောင်မြင်စွာတည်ဆောက်နိုင်ရေးတက်မတော်အပါအဝင်အဖွဲ့အစည်းအသီးသီးနဲ့လက်တွဲပူးပေါင်းဆောင်ရွက်သွားမယ်လို့ဒေါင်ဆန်းစုကြည်ကပြောလိုက်ပြီးတဲ့နောက်အတိတ်ကလူခွေချိုးဖောက်မှုတွေကိုဘယ်လိုသဘောထားကြမလဲဆိုတဲ့မေးခွန်းတွေထွက်ပေါ်လာတာပါမြန်မာလူခွေလှုပ်ရှားသူတဦးဖြစ်တဲ့ညီမြချင်းမြန်မာလူခွေအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကလူခွေချိုးဖောက်ခံရမှုတွေအတွက်သက်ဆိုင်သူတွေနဲ့အဖွဲ့အစည်းအသီးသီးပူးပေါင်းပြီးတော့ကောင်းမွန်တဲ့အဖြေဝိုင်းဝန်းရှာဖို့လိုမယ်လို့သုံးသပ်ပါတယ်
ပြမုံချေရေးဆိုတဲ့ဟာကတော့ကျွန်တော်တို့အရင်ခက်ခဲပါတယ်။အားကြောင့်လဲဆိုတော့တစ်ဖက်ကနစ်နာတဲ့သူတွေဘဝပြတ်မတက်ဒီကဲမြင့်ပေါင်းများသောခံနေရတဲ့သူတွေပကပြမုံချေပြီးအတွက်တော်ခက်ခဲမယ်လို့ကျွန်တော်ခံစားမိရင်းနားလည်ပြီးတယ်။ဒါပေမဲ့တစ်ဖက်ကလည်းကျွန်တော်ပြန်ကြည့်တဲ့အချိန်မှာဒီဟာကပြမုံချေတာမဟုတ်ဘဲနဲ့လူမျိုးနည်းနဲ့ကျွန်တော်တို့အကောင်းဆုံးချေကိုဆက်သွားနိုင်မယ်ဆိုရယ်ဥတီချင်နဲ့သွားလာလဲဖြစ်နိုင်တယ်။ခွင့်လွတ်လို့တော့ရအောင်ရမယ်။မီးပြောင်လို့မရဘူးဆိုတဲ့အသေးပဲပေါ့နော် We can forgive but we cannot forget ဆိုတဲ့ဟာပေါ့။အဲ့တော့ဒီနေရာမှာကျွန်တော်တို့တိုင်းပြည်ကိုရှေ့သွားဖို့အတွက်အမျိုးသားရင်ကြားစီရေလုပ်တာမှန်တယ်။ဒါပေမဲ့တစ်ဖက်မှာကကျွန်တော်တို့ကအားလုံးမြစ်ပြလိုက်ပါတော့ဆိုတဲ့အရာမျိုးတော့ကျွန်တော်လုံးလို့ရမှာမဟုတ်ဘူး။ဒါကြောင့်လဲဆိုတော့ဒီလူခွေနဲ့ပတ်သက်လို့ထိခိုက်နစ်နာတဲ့သူတွေအများကြီးရှိခဲ့ပြီးတယ်။အဲ့အရာကိုကျွန်တော်တို့ကလုံးဝအတိမတ်မပြူပဲနဲ့ပြာဆုံးခဲ့တဲ့သူတွေပြေဆုံးခဲ့တဲ့သူတွေလူခွေချွတ်ဖောက်ခံတဲ့သူတွေနဲ့ပတ်သက်ပြီးနင့်နာချက်ဒီပေါ်မှာအတိမတ်ပြူတာဝင်ချတောင်းပန်တာအဲ့လိုမျိုးအစ်စ်မျိုးတွေတော့ကျွန်တော်ရှိမှရှိရမှာဖြစ်ပါတယ်နင့်နာတဲ့သူတွေကိုဘယ်လိုမျိုးကျွန်တော်တို့ပြန်ပြီးတော့လှုပ်ဆောင်ပေးမလဲဆိုတဲ့အရာတော့ရှိလို့ရှိရမှာဖြစ်ပါတယ
်မြန်မာနိုင်ငံတော်ကအထူးသဖြင့်စစ်မှတ်ဖြစ်ပွားနေတဲ့တိုင်းရင်းဒေသတွေမှာနည်းနည်းမတည်ငြိမ်မှုတွေနဲ့အတူတိုက်ပွဲတွေကြားအသက်အန္တရာယ်ဆိုးရိမ်ကြောက်လန့်လို့အိုးအိမ်ဆုံးခွာထွက်ပြေးနေရသူတိုင်းရင်းသားပြည်သူလူထုအပေါ်ကိုစစ်တပ်အပါအဝင်လက်နက်ကိုင်တွေဘက်ကကျူးလွန်ခဲ့တဲ့လူခွေချိုးဖောက်မှုတွေအတွက်စစ်မှန်တဲ့တရားမျှတမှုရစေချင်ပါတယ်လို့လူခွေရေးမန်နိုင်ကဆိုင်းခွန်မိုင်းကပြောပါတယ
်မြန်မာစစ်အစိုးရဖိထောက်ထားတဲ့အများကြီးလေ IGP ဖြစ်ခဲ့တဲ့ဒီဒီသားတွေအားလုံးတရားမျှတစွာတွေအရင်ဒီတဲ့ပြန်နိုင်ဖို့အတွက်ဒါလည်းအမြန်ဆုံးဆောင်ရွက်ပေးတာပေါ့နောက်ထပ်အခုဖြစ်နေစေနဲ့မှမရက်နိုင်သေးရင်တောင်မှဒီဟိုနိုင်ငံတကာမျိုးကြီးတဲ့ထောက်ပံ့မဲ့ငွေကြေးနဲ့လူသားနဲ့ပစ္စည်းတွေလည်းဒါလွတ်လပ်လျက်ရှိစွာသွားလာနိုင်ဖို့အတွက်ဒါတဲ့တကယ်အရေးကြီးတဲ့ IGP အတွက်ပဲလေဆောင်းတဲ့ဖြစ်တဲ့အတွက်စီဝါတွေလည်းလိုတဲ့ကလေးတွေလည်းရနာတဲ့ဟာတွေလည်းအများကြီးရှိတယ်ပေါ့လေသူကြီးရလွယ်အောင်လို့ဒါလည်းအမြန်ဆုံးဖွင့်ပေးပေးချင်တယ်ပေါ့ဟုတ်ကဲ့
တိုင်းသားပြည်သူလူထုသာမကမြန်မာနိုင်ငံအတွင်းမှာစစ်မှန်တဲ့ဒီမိုကရေစီပေါ်ထွန်းလာရေးမျှတာတဲ့တရားရေးစီရင်မှုရဖို့အရေးနဲ့ပညာရေးအလုံသမားရေးတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့ကြောင်းသားလယ်သမားအလုံသမားစတဲ့တက်ကြွလှုပ်ရှားသူဒီမိုကရေစီအားစုတွေအပေါ်မှာစစ်ဆိုးရအဆက်ဆက်နှိပ်ကွပ်ဖမ်းဆီးထောင်ချပြီးတော့လူခွေချိုးဖောက်ခဲ့တာတွေအတွက်လည်းနောင်နာကတ်မှာဒါမျိုးထပ်မဖြစ်အောင်ဝိုင်းအဖြေရှာသင့်တယ်လို့လည်းအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံ AAPPB ရဲ့တွဲဖက်အတွေ့အမှုဥပိုလ်ကြီးကပြောပါတယ
်အမျိုးသားပြည်နယ်တည်ငြိမ်ရေးဆိုတာကအတိတ်ကဖြစ်ခဲ့တဲ့မတရားမှုတွေကိုတရားသဖြင့်ဖြစ်လာအောင်နောက်တစ်ခုကအနာဂတ်မှာဒီလိုမျိုးမတရားနဲ့ပြုကျင့်မှုတွေမဖြစ်အောင်ကြားစည်းတာဒါကအဖွဲ့ပေါင်းစုံကပူးပေါင်းပုံဝင်ဆောင်ရွက်မှာဖြစ်တယ်အဖွဲ့ပေါင်းစုံဆိုတဲ့အခါမှာအရင်ကျူးလွန်ခဲ့တဲ့သူတွေရောအကျူးလွန်ခံရခဲ့တဲ့သူတွေရောလက်ရှိအာဏာရှိခဲ့သူတွေရောဒီလူတွေအကုန်လုံးပေါင်းစုံပြီးတော့မှပဲအခြေတစ်ခုခုကိုချာလို့ရမယ်လို့ထင်ပါတယ်တကယ်ခိုင်ခိုင်မာမာနဲ့ကော်မတီတွေဖွဲ့ပြီးတော့စနစ်တကျနဲ့ဖြေရှင်းမယ်ကိစ္စမျိုးပါ
လူခွေရေးလှုပ်ရှားသူဦးအောင်မျိုးမင်းကလည်းနောင်လာမဲ့ဒီမိုကရေစီအစိုးရတစ်လက်ထက်မှာဒီလိုမျိုးအာဏာပိုင်တွေဘက်ကပြည်သူအပေါ်မှာလူခွေချိုးဖောက်မှုတွေထပ်မလုပ်အောင်ထပ်မဖြစ်အောင်လို့ဖြစ်ခဲ့တဲ့သမိုင်းကိုမမေ့အောင်လှုပ်ဆောင်ပြတဲ့နယ်လို့အကြံပြုပါတယ
်ဒီအမှန်တရားကိုဘယ်လိုပြန်လဲတိစောက်ပြီးတော့တရားမျှတရေးဘယ်လိုလှုပ်ဆောင်မလဲဆို truth and reconciliation ဘိုင်းကိုကျွန်တော်တို့ဒီတိုင်းတစ်ဖက်သက်တော့လုံးလို့မရဘူးဗျသူတို့ဘက်ကဒါကိုပြန်ပြောအသိမှတ်ပြတဲ့ကိစ္စမျိုးသို့မဟုတ်ပြန်လဲဝင်ချတောင်းပန်ခဲ့တဲ့အဖြစ်မှာပါရင်ရဲ့ဆိုရဲဟာတွေကိုပြောပြတဲ့အရာမျိုးဒါတွေကတော့ကျွန်တော်လုပ်ဆောင်တင်တယ်ဒါမှသာလူခွေချိုးပေါက်မှောင်တော့ကြာဆုံးသွားတဲ့သူတွေကိုကျွန်တော်အသိမှတ်ပြုတာလုပ်မယ်အချိန်နဲ့မှာပဲဒါတွေနောက်တစ်ခါမဖြစ်ဖို့အတွက်နောက်ဆက်တက်လာမယ့်အစိုးရကိုလည်းအမြဲတမ်းသမိုင်းကိုသိရှိဖို့အတွက်သမိုင်းမှာမှားခဲ့တဲ့အပအဝင်မမှားယူဖို့အတွက်အမြဲတမ်းလမ်းညွှန်ဖို့ဆောင်ရွက်လုပ်နေမယ်လူတိုင်းကလည်းကျွန်တော်တို့အားလုံးသဘောပေါက်ပြီးတော့နောက်ထပ်အစိုးရကိုလည်းစောင့်ကြရရောက်ရှိပါလိမ့်မယ်
မြန်မာနိုင်ငံအတွင်းမှာဒီမိုကရေစီစနစ်ထွန်းကားလာစေဖို့အတွက်ဆုံးဆွေးနွေးရေးအမျိုးသားပြည်လဲရင်းညာစီရေးဆိုတဲ့မူဝါဒတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအစဉ်တစိုက်ကင်ဆွဲလာခဲ့တာပါအခုလိုမျိုးအစိုးရအလွှဲပြောင်းလုပ်ဖို့ပြင်ဆင်နေတဲ့ကာလအတွင်းမှာတော့အရင်ကဖြစ်ခဲ့တဲ့လူခွေချိုးဖောက်မှုတွေအပေါ်မှာဘလို့သဘောထားမလဲဆိုတာနဲ့ရှေ့ဆက်ဘလို့လုပ်သွားမလဲဆိ